ကမန်တိုင်းဒေသအမေရိကန်နိုင်ငံသားစီစီကပြားတွေထုတ်ပေးတာကိုနိုင်ငံရေးပါတီတွေကကန့်ကွက်တဲ့သတင်းဖြစ်ပါတယ်။ဘာသာရေးလူမျိုးရေးအသွင်ဆောင်ပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွေကရမ်းမဲမြို့နယ်မှာတော့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကနေအစ္စလမ်ဘာသာဝင်တွေကိုကမန်တိုင်းဒေသဆိုပြီးနိုင်ငံသားစီစီကပ်ပြုတ်လုပေးနေတယ်ဆိုတဲ့သတင်းပေါ်မှာရခိုင်နဲ့ကမန်တိုင်းဒေသနိုင်ငံရေးပါတီတွေကကန့်ကွက်လိုက်ကြပါတယ်။ရမ်းမဲမြို့နယ်ကြောက်ညီမော်ကျေးရွာမှာရှိနေတဲ့ကမန်လူဦးရေထပ်ပို့ပြီးတော့မှတ်ပုံတင်နေလုပ်ပေးနေတယ်လို့လည်းနိုင်ငံရေးပါတီတာဝန်ရှိသူတွေကပြောပါတယ်။သတင်းပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောက်နေမော်ကျေးရွာမှာရှိတဲ့အစ္စလမ်ဘာသာဝင်တွေကိုကမန်တိုင်းဒါဆိုပြီးနိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတဲ့ပုံမှာပြန်လည်စီစစ်ပေးဖို့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ AFD ကတောင်းဆိုခဲ့တယ်လို့ရံပြဲမြို့နယ် AFD ပါတီဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ်
ဒီကြောင့်ပေါ်မှာလောကထဏာကလာပြီးတော့သတ်ပုံတွေထုတ်ပေးတယ်။ထုတ်ပေးတဲ့နေရာမှာဒီနေရာမှာလွင်မမှုတွေတွေ့နေရတယ်။အဲ့ဒီလွင်မမှုတွေကိုအကျဉ်းမှန်မှန်ကန်ကန်ဥပဒေပေါင်းနဲ့စီစိတ်ပြီးတော့သတ်ပုံတွေထုတ်ပေးခြင်းကပို့ပြီးတော့ဒါဥပဒေရမှန်ကန်တယ်လို့ထင်တဲ့အတွက်ကြောင့်ဒီလိုလွင်မမှုမရှိအောင်အဲ့ဒီသတ်ပုံတွေကိုထုတ်ပေးဖို့ကျွန်တော်ကန့်ကွက်ဆိုတင်တာပါ။ဥပဒေရနိုင်ငံသားစီခွင်နဲ့ပတ်သက်လို့လည်းသူတို့မှာအခွင့်အရေးမရှိတဲ့လူတွေရှိတယ်။အခုအဲ့ဒီလူတွေရောအကျဉ်းထုတ်ပေးနိုင်ဖို့အခြေအနေရှိတဲ့လူတွေရောအကောင်ရောပြီးထုတ်ပေးတဲ့အခါမှာဥပဒေပေါင်းပြင်တဲ့ကိုရောက်တော့တယ်လို့ကျွန်တော်ခံစားရပါတယ်။
ကံွက်စာကိုမြို့နယ်သူတွေအုပ်ချုပ်ရေးဦးစီးဌာနကိုစက်တင်ဘာလ5ရက်နေ့ကပေးပို့ထားပါတယ်။ဩဂုတ်လကုန်ပိုင်းတုန်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကနေတာဝန်ရှိသူတွေကကြောင်းနေမော်ကြီးရွာကိုရောက်ရှိလာပြီးစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့ပါတယ်။လက်ရှိကြောင်းနေမော်ရွာထဲမှာကမန်တိုင်းဒါဥယျရာကနန်းမပြည့်ပေမဲ့လည်းနိုင်ငံသားစီစီရေးကတ် 3,000 ကျော်ထုတ်ပေးတဲ့ပုံမှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကနေကံွက်ခဲ့တယ်လို့ဦးမြင့်လွင်ကပြောပါတယ်။
မတ်ပေါ်တော့တော့ဒီလက်ရှိကျွန်တော်စီရင်ရရအရာဆိုလို့ရှိရင်3,306ရောက်ပို့ပြီးသွားပြီ။လက်ရှိကမှဥပဒေချိန်မှာလောလောဆယ်ရှိမှာ90လောက်ပဲရှိနေ။အဲ့ဒီ3,000တွေကဘယ်လိုကဘယ်လိုဖြစ်လာလဲ။ဘင်္ဂလီတွေကနေပြီးတော့ကမန်စီရင်သာအခြေကျောင်းလိုက်ပြီးတော့မှမတ်ပေါ်တော့လောလောဆယ်ပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ပါတီရဲ့ကံကြော်ဆင်ရခြင်းဖြစ်ပါတယ်
။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ရေကင်းနောက်ပိုင်း2019ခုနောက်ပိုင်းကြောင်းနီမော်ရွာကကမန်မျိုးရားများပြားဟာရန်ကုန်မြို့မှာရွှေ့ပြောင်းနေထိုင်ခဲ့ပါတယ်။ဒီဖြစ်စဉ်အတွက်နိုင်ငံသားစီစီရေးကတ်ထုတ်ပေးတာပြန်လည်စီစစ်ပေးဖို့ကမန်မျိုးရာတိုးသက်ရေးပါတီကလည်းစက်တင်ဘာလ4ရက်နေ့မှာကန့်ကွက်စာပေးပို့ခဲ့ပါတယ်။ကမန်လူမျိုးမြေခံပြီးနိုင်ငံသားစီစီရေးကတ်တွေထုတ်ပေးတဲ့ကိစ္စဟာမဖြစ်သင့်ဘူးလို့ကမန်မျိုးရာတိုးသက်ရေးပါတီဒုဥက္ကဋ္ဌဦးလှတိုးကပြောပါတယ်
။မဖြစ်သင့်တဲ့ကိစ္စတစ်ခုပေါ့နော်။ဒါသူကလှုပ်ပေးတယ်ဆိုတဲ့ကိစ္စကိုသူတို့ကသွားပြီးတော့မလှုပ်ပါနဲ့ဆိုလို့ပြောလို့ရတဲ့ကိစ္စမှမဟုတ်တာ
။အစ္စလမ်ဘာသာဝင်ကြောင်းနေမော်ကြီးဝါကဥအောင်သိန်းကတော့အစိုးရအနေနဲ့ဥပဒေနဲ့အညီလုပ်ပေးတာလို့ယူဆကြအောင်ခုလိုပြောပါရစေ
။ဒါလောက်ကကလုပ်ပေးတယ်ကျွန်တော်တို့ကမသိနိုင်ဘူး။သူတို့ကဥပဒေနဲ့ညီလုပ်ပေးမှာပေါ့။ဥပဒေနဲ့မညီတော့သူလုပ်ပေးမှာမဟုတ်ဘ
ူး။ကျောင်းလူမော်ကြီးရွာမှာကမန်တိုင်းသားတွေနဲ့အတူအစ္စလမ်ဘာသာဝင်ရိုဟင်ဂျာလို့သူတို့ကိုယ်ကိုသူတို့ခေါ်ဝေါ်နေတဲ့လူတွေနေထိုင်ကြပါရစေ။ဘင်္ဂလီတွေကိုကမန်တိုင်းသားတွေဖြစ်နိုင်ငံရေးစီစီရေးကလုပ်ပေးတယ်ဆိုတာအစိုးရ policy မရှိဘူးလို့သမ္မတရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောသေးကပြောပါရစေ။
မဟုတ်မလို့မလို့ဆိုတာကျွန်တော်တို့ကဘင်္ဂါလီဖြစ်ပြီးတော့ကမန်မာလို့မလို့အဲ့ဒါကြီးလည်းနည်းနည်းလေးချင်းချင်းလေးလေးဖြစ်အောင်နောက်ကသက်ဆိုင်တဲ့ဝန်ကြီးဌာနကိုမေးပေးပေးစစ်ချင်တယ်ဆိုတော့ဒီကြောင့်ဒီဆိုတော့ policy မှာမရှိဘူးဟောကမန်မဟုတ်တဲ့လူကိုကမန်လို့ကျွန်တော်စဉ်းသုံးမှာမဖြစ်ဘူ
းနိုင်ငံသားစီစစ်ရေးကလုတ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနနဲ့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူးရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေဆိုင်ဆောင်ရွက်စီလိုပြီးကမန်တိုင်းသားတွေဖြစ်နိုင်ငံသားစီစီရေးကတ်လုတ်ပေးနေတဲ့သတင်းပေါ်စိုးရိမ်မိကြောင်းဒီလိုလုတ်ရဟာနိုင်ငံတော်အနာဂတ်နဲ့အချုပ်အခြာအာဏာ၃ရပ်ကိုများစွာထိခိုက်စေလို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်